ရုတ်နိုင်ငံဘေကျင်းမြို့တော်ကနမဲကျော်တရနမဲရင်းမြစ်မှာတနင်္လာနေ့တုန်းကဖြစ်ပွားခဲ့တဲ့ကားတိုက်မှုကိုအကြမ်းဖက်တိုက်ခတ်မှုဖြစ်ရင်းညွှန်းပြီးဆက်နွယ်သူတွေအဖြစ်တန်တရားရှိသူလူ9ဦးကိုလည်းဖမ်းဆီးလိုက်တဲ့အကြောင်းတရုတ်ရဲတပ်ဖွဲ့ကပြောပါတယ် Forbidden City လို့ခေါ်တဲ့တရုတ်အေဂရီဟောင်းရဲ့နန်းတော်ရှိရာအနီးနားကအတားဆီးတွေကိုကျော်လွှားပြီး SUV ကားစင်းနဲ့မောင်းဝင်လာသူ3ဦးကတမင်တက်တဲ့ကားကိုမီးရှို့ခဲ့ကြတဲ့အကြောင်းလည်းပြောဆိုခဲ့တာပါကားထဲမှာဓာတ်ဆီတွေဓာတ်တွေတမ်းတီးချောင်းတွေအပြင်အလံတစ်ခုနဲ့တခြားဘာသာရေးအစွန်းရောက်သူတွေနဲ့ဆက်နွယ်တဲ့ပစ္စည်းတွေတွေ့ရတဲ့အကြောင်းလည်းရဲတပ်ဖွဲ့ကပြောပါတယ်ကားထဲမှာလိုက်ပါလာပြီးတိဆုံသွားသူ3ဦးဟာလူနည်းစုမွတ်စလင်ဝီဂါတွေနာမည်နဲ့ဖြစ်ကြပြီးမိသားစုတစ်ခုတည်းကဖြစ်တယ်လို့လည်းပြောပါတယ်တိုက်ခိုက်မှုအတွင်းသူတို့3ဦးအပြင်ကားပေါ်မှာလိုက်ပါလာတဲ့ဖိလစ်ပိုင်အမျိုးသမီး2ဦးနဲ့တရုတ်အမျိုးသား2ဦးတို့လည်းတိဆုံခဲ့ကြတာပါတနည်းရှိသူတွေဖြစ်နောက်ထပ်ဖမ်းဆီးထားသူ5ဦးမှာ4ဦးကတော့ဝီဂါနာမည်ဖြစ်ကြပြီးကြံတယောက်ကတော့ဟန်နွယ်တရုတ်လူမျိုးဖြစ်ပါတယ်အကြမ်းဖက်မှုဟာဝီဂါလှူရှာမှုနဲ့ဆက်နွယ်ကြောင်းဆွဆွဲချက်ကိုတော့အဝေးရောက်ဝီဂါခေါင်းဆောင်တွေကပယ်ချခဲ့ကြတာပါလူများစုဟန်တရုတ်လူမျိုးအုပ်စိုးသူတွေကဝီဂါတွေပေါ်ဖိနေနေပြီးတိုင်းပြည်မှာလူနည်းစုဖြစ်ဖန်တီးထားတယ်လို့လည်းဆွဆွဲခဲ့ကြတာပါနောက်ထပ်လူ38ယောက်ထိခိုက်ဒဏ်ရာတွေရခဲ့တဲ့အခင်းဖြစ်ပွားပြီးဘေကျင်းမြို့တော်မှာအခုထိလူညွန့်ရင်းတွေကိုလည်းတွန်းမြင့်ချထားပါတယ်